တော်ရရှိနေခင်ဗျာဒီနေ့ပြည်သူတွေကကြားလိုက်ရတဲ့အတိုင်းပါပဲဆူဒန်ဆူယားကပြည်သူ့ဘက်ကထိတ်တန့်တန်ရရှိသူကိုဆူယားနိုင်ငံကနေထွက်ခွာသွားဖို့အမိန့်ပေးလိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့ကပြောပါတယ်ဒါဖိုးမှာဆူဒန်တပ်ဖွဲ့ရဲ့အခြေအနေတွေဟာကတောင်းကနေဖြစ်နေတယ်လို့ပြည်သူ့ဘက်ကအထူးတန် John Prong ကသူ့ရဲ့ internet website မှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုပြည်နယ်နယ်ပေးခံရတာဖြစ်ပါတယ်ဒီအကြောင်းခါတွန်မျိုးကနေ VOA သတင်းတော့ Networking ဘလို့များသတင်းပေးပို့ထားပါတယ်အနီဒေါ်လာတန်ရေ
ဟုတ်ကဲ့ဦးကြည့်ရသိဆူဒန်တပ်ဖွဲ့ကိစ္စနဲ့ပတ်သက်လို့နောက်ဆုံးသတင်းကတော့ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂထိတ်တန့်ကိုစတဲ့ Young Prong ဟာဆူဒန်အစိုးရရဲ့ပြည်နယ်ကအမိန့်ပေးခြင်းခံရပြီးဒီကနေ့ပဲအဲ့ဒီနိုင်ငံကနေထွက်ခွာသွားမှာဖြစ်တယ်လို့သိရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအန်နန်က Mr. Prong ရဲ့တိုင်ပင်ဆွေးနွေးဖို့နယူးယောက်ကိုပြန်လာဖို့ခေါ်ယူလိုက်တာလို့လည်းဆိုပါတယ်။ကုလသမဂ္ဂထူးထောင်ကိုစတဲ့ Mr. Prong ဟာဆူဒန်ကနေ82နှစ်ကြီးအတွင်းထွက်ခွာပြီးဖို့ဆူဒန်အစိုးရကမနေ့ကနေအမိန့်ပေးလိုက်တာပါ။တပ်ဖွဲ့မှာတပုံတွေကိုထိုးစစ်ဆင်ရမှာဆူဒန်စစ်တပ်ဟာအဓိကတိုက်ပွဲကြီးနှစ်ပွဲမှာရှုံးခဲ့တယ်လို့မစ္စတာပရွန်ကသူ့ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖြည့်ခဲ့တဲ့သတင်းပတ်ကဖော်ပြခဲ့တာဖြစ်ပါတယ်။ဒါအပြင်တချို့ဆူဒန်တပ်တွေဟာစစ်တိုက်ဖို့ညှင်းဆိုကြပြီးတချို့စစ်ဗိုလ်ချုပ်တွေလည်းယာရုကနေထုတ်ပြခြင်းခံရတယ်လို့မစ္စတာပရွန်ကဆွဆွဲထားပါတယ်။မစ္စတာပရွန်ရဲ့ပြောဆိုချက်တွေဟာမမှန်ကန်ဘူးလို့ဆူဒန်စစ်တပ်ကညှင်းဆိုပြီးသူ့ကိုနိုင်ငံကနေထွက်ခွာသွားဖို့တောင်းဆိုခဲ့ပါတယ်။ဒါဖော်နေကြရင်သဘောတူညီမှုနဲ့ပတ်သက်လို့ဆူဒန်အစိုးရနဲ့မစ္စတာပရွန်ဟာအမြင်ချင်းမတူကြဘူးလို့ဆူဒန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်အာလီဆဒစ်က VOA ကိုပြောပါတယ
်
မစ္စတာပရွန်ဟာသူ့ကိုယ်ပိုင်အင်တာနက်ဝက်ဘ်ဆိုက်မှာမကြသေးမီကဖော်ပြခဲ့တဲ့အချက်တွေကြောင့်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်သူကဆူဒန်အစိုးရအနေနဲ့ဒါဖော်နေကြရင်စာချုပ်ကိုအကောင့်ထဲဖော်ခြင်းမရှိသလိုအဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသူတွေကိုလည်းလျှက်ပြားဖို့ကြိုးစားခဲ့တယ်လို့ဖော်ပြခဲ့ပါတယ်။အခုလိုထုတ်ပြန်ချက်တွေဟာမလိုလားအပ်တဲ့ပြင်ဒါဖော့အခြေအနေကိုလည်းထိခိုက်စေတယ်လို့ယူဆတဲ့အကြောင်းမစ္စတာဆဒစ်ကပြောသွားတာဖြစ်ပါတယ်။ဆူဒန်ဆူယားနဲ့ညီကြမ်းရေးစာချုပ်ချုပ်ဆိုဖို့ညှင်းဆုပ်ခဲ့တဲ့ဒါဖော့မြောက်ပိုင်းရှိတပုံတွေပေါ်ဩဂတ်စ်လကဆူဒန်ဆူယားကနေထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။ဆူဒန်လူမျိုးရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ကသာအဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ပြည်ပကတန်ခံခဲ့ရတဲ့လူ3တန်းခန့်အတွက်အဲ့ဒီသဘောတူညီမှုဟာအာဏာမျှဝေရမှာရောငွေကြေးရနစ်နာကြေးပေးရမှာရောသူတို့တောင်းဆိုတာတွေနဲ့မကိုက်ညီဘူးလို့စာချုပ်ကိုလက်မှတ်မထိုးနိုင်သူတွေကပြောကြပါတယ်။အဲ့ဒီဒေသမှာ3မြို့ကျော်ကြပြည်ပကကြောင့်လူ2သိန်းတည်ဆုံခဲ့ရပြီးတခြားလူ2တန်းကျော်အိုးအိမ်တွေဖြစ်ခဲ့ကြရပါတယ်။အဲ့ဒီဒေသမှာကုလသမဂ္ဂညီညာရေးတပ်တွေဆီလွတ်ချထား권ကိုလည်းဆူဒန်အစိုးရကပေးချခဲ့တာဖြစ်ပါလိမ့်ရှင်